တရုတ်နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းနဲ့နယ်စပ်ဒေသတချို့ကိုသတိထားသွားလာကြဖို့တရုတ်နိုင်ငံရဲ့ဌာနကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာပြည်ထဲမှာအွန်လိုင်းလိမ်လည်မှုတွေ၊လောင်းကစားမှုတွေနဲ့ရိုက်နှက်ဖမ်းဆီးငွေညစ်တာတွေကိုရှောင်ရှားနိုင်ဖို့တရုတ်နိုင်ငံရဲ့ဌာနကအသိပေးချက်ထုတ်ပြန်လိုက်တာပါ။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်တာချီလေး၊ကရင်ပြည်နယ်မြဝတီနယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေကိုသတိထားပြီးသွာလာကြဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကသူ့နိုင်ငံသားတွေကိုဖေဖော်ဝါရီ28ရက်နေ့မှာသတိပေးထားပါတယ်။ဒီသတိပေးချက်ကိုမြန်မာဘာသာနဲ့ရေးသားထားတဲ့တရုတ်ပေါက်ဖော်သတင်းစာမှာထပ်ပြီးအသိပေးလိုက်တာပါ။အဲ့ဒီဒေသတွေကအွန်လိုင်းလောင်းကစားတွေလိုတရားမဝင်လုပ်ငန်းတွေမှာမပတ်သက်ကြဖို့ပြန်ပြီးဆွဲခံရတာ၊ထိန်းသိမ်းခံရတာစတဲ့အရေးပေါ်အခြေအနေတွေကြုံလာခဲ့ရင်လဲမြန်မာနိုင်ငံတွေကတရုတ်တန်ယုံနဲ့ကောင်စစ်ဝန်ယုံကိုချက်ချင်းသတင်းပို့အတီးပေးဖို့တရုတ်အစိုးရရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးသတင်းတွေကရေးသားကြပါတယ်။တရုတ်အစိုးရထုတ်ပြန်ထားတဲ့အဲ့ဒီဒေတာတွေမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေပြီးဒေတာကန်အများအပြားထွက်ပြေးတင်းရှောင်နေရတာပါ။ကချင်ပြည်နယ်နေရာအနှံ့နဲ့ရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းကယားပြည်နယ်ကရင်ပြည်နယ်တွေမှာစစ်ကောင်စီနဲ့ဒေတာတွင်လက်နက်ကင်အဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်။ဒါကြောင့်ဒီအခြေအနေတွေအတွက်သူ့နိုင်ငံသားတွေကိုအတီးပေးတာဖြစ်နိုင်ကြောင်းကချင်ပြည်နယ်ဝိုင်းမော်မြို့ကလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်။တရုတ်ဘက်ကဒီလိုထုတ်ပြန်တာဟာပြည်တွင်းမှာပဋိပက္ခတွေပို့ပြီးစိုးရိမ်လာနိုင်ခြေရှိတယ်ဆိုတော့ကြိုတင်ခံမှန်းမှုလို့လည်းသူကမြင်ပါတယ်
။ဆင်းရဲတိုင်းရဲ့ဒီကချင်ရှမ်းဒီဘက်မှာတော့ဒီကြားအနေစားပြီးတော့ဗောနော်ဒီ CAP စာပူများတယ်လို့မြင်ပြီးရပါဗောနော်ကျွန်တော်အနေနဲ့အသုံးသတ်မိတယ်ဆိုရင်အာပြီးတော့မြောက်ပြည်ရရဟုတ်တယ်တရုတ်ပြည်အဝင်ဆက်တာများတယ်တက်ကြည့်လိုက်လဲများတယ်ဒါကတော့သူရဲ့လောကဆက်ကိုကျွန်တော်ထင်တာကတော့ဒီအခုဖြစ်နေတဲ့ Ukraine နဲ့ Russia ပုံစံပေါ့နော်အဲ့ပုံစံများဖြစ်လာနိုင်မလားပေါ့နော်ထင်တာပေါ့လေထင်တယ်ဆိုရင်လည်းဖြစ်လာနိုင်တဲ့အနေအထားရှိလားဆိုတော့ဟိုဆင်းရဲတော့ဒီမြန်မာနိုင်ငံမြောက်ဟာမြောက်ချားပိုင်းပေါ့နော်ဆန်းပြည်နယ်ကနေပြီးတော့ဆိုင်းအထက်ပိုင်းဒီဒီမြောက်ဘက်ပိုင်းဆိုလို့လက်နက်ကင်တွေရတယ်တအားများတယ်ပေါ့ညာတောင်ဖို့နဲ့သူတို့ရဲ့ဩသာခံတက်မလို့နဲ့မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့ပုံကြီးဆက်လာနေတဲ့အနေအထားရှိလို့သူတို့ပြောတာလားတော့ဒါတော့ရှင်းရှင်းချက်ပါနော်
။2021စက်တင်ဘာလကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆိုင်နဲ့မုံကိုတဝိုက်မှာစစ်ကောင်စီနဲ့လူမျိုးစုလက်နက်ကိုင်တချို့ပစ်ခတ်မှုတွေဖြစ်ကြပြီးတရုတ်နိုင်ငံဝမ်တိန်မြို့တဲကိုတနတ်ကြည်စံတွေကျခဲ့ပါတယ်။တရုတ်အစိုးရကဒါကိုသတိပေးခဲ့ပြီးသူ့နိုင်ငံသားတွေကိုမြန်မာနယ်စပ်နားမသွားကြဖို့အထက်မြင့်တိုက်တွေကနေတက်မကြည့်ကြဖို့သတိပေးခဲ့ပါတယ်။မြန်မာနဲ့ထိစပ်နေတဲ့နေရာအတော်များများကိုတရုတ်ကတန်ဆူးကျိုးနဲ့ခြံစည်းရိုးကာနေတာဟာကိုဗစ်ကာယောဂါကိုကြောက်လို့မဟုတ်ပဲမြန်မာဘက်ကစစ်ပြေးဒုက္ခတွေတွေသူ့နိုင်ငံတဲကျွန်ဝင်လာမှာကိုစိုးရိမ်နေတာလို့တချို့ကသုံးသပ်ပါတယ်။အခုမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့မတည်ငြိမ်မှုတွေရဲ့အခြေအနေကိုလိုက်ပြီးတရုတ်ဘက်ကသူ့လုံခြုံရေးနဲ့အကျိုးစီးပွားအတွက်လိုသလိုဆောင်ရွက်နေတာလို့ရှမ်းပြည်နယ်မူဆယ်မြို့ကစီးပွားရေးလုပ်ငန်းရှင်တဦးကလည်းပြောပါတယ
်လက်နက်ကန်ကြက်တရာတွေနဲ့ပတ်သက်လို့ရှေ့ကိုကြိုမှန်းနေတာကတော့အတူတူကတော်တော်ကြီးတိကျအောင်မှန်းနေအတွက်ချက်နဲ့လို့မလို့ရှင်းပါတယ်အစအဆုံးပြန်ကြည့်ပေါ့ဗျာဟိုလက်နက်ကန်ကြက်တရာတွေမှာအဲဂျာဝင်ဆောင်ရတာပဲဖြစ်ပါလို့ရှိနေနေမှာဖြစ်ဖြစ်သူတို့အလုံးသားနေတယ်လေဟိုတကယ်ဟိုအရေးပါတဲ့အခါမှာနေသူတို့ပါတာဟုတ်ရဲ့မဟုတ်ပါတဲ့အခါကျတော့သူတို့နိုင်ငံနဲ့ကျွန်တော်တို့နိုင်ငံနဲ့စစ်ဘောပေါ်နေနိုင်ငံကြီးတွေစစ်ဘောကြီးတွေခုနလက်နက်ကန်တွေမှာဒါတွေအပေါ်မှာဒီလိုတော့တုတ်ချက်ပြီးတော့မှလူကလေးချင်းချုပ်တာတွေမှလူကလေးထုတ်ပြန်တာတွေလူကလေးကြောက်မှတ်တာတွေဟာဒါတရားလို့အခြေခံလို့ပဲလို့အဲ့လိုမြင်ပါတယ
်မြန်မာနိုင်ငံတွင်းလောင်းကစားနဲ့တရားမဝင်စစ်ဘောကြီးလုပ်ငန်းတွေမှာဝင်ရောက်မပတ်သက်ကြဖို့တရုတ်နိုင်ငံသားတွေကိုတရုတ်အစိုးရကသတိပေးထားပေမဲ့တကယ်တော့ဒီစစ်ဘောကြီးလုပ်ငန်းတွေမှာတရုတ်နိုင်ငံသားတွေကပဲအဓိကပါဝင်ပတ်သက်နေတာပါကချင်ပြည်နယ်ရှမ်းပြည်နယ်ကမူဆယ်တာချီလိတ်နဲ့ကရင်ပြည်နယ်မြဝတီမြို့တွေကကာစီနိုနဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေမှာတရုတ်နိုင်ငံသားတွေကပဲငွေအမြောက်အများရင်းနှီးမြှုပ်နှံထားကြပါတယ်။ကချင်ပြည်နယ်လွယ်ကျေဂိတ်၊ကမ်ပိုက်တီဂိတ်၊ရှမ်းပြည်နယ်ကမန်ဝင်းဂိတ်၊ကျင်စန်းကြော့ဂိတ်၊ချင်းရွှေဟော်ဂိတ်ဓာရီကိုတရုတ်ဘက်ကကိုဗစ်ရောဂါအကြောင်းပြပြီးမတ်လအစောပိုင်းမှာပိတ်ပင်ခဲ့ပါတယ်။တရုတ်ကပိတ်ထားတဲ့နေဆက်ကုန်သွယ်ရေးဂိတ်တွေပြန်ဖွင့်ပြီးကုန်သွယ်ရေးပြန်ဆနိုင်ဖို့နှစ်ဖက်တွေ့ဆုံပွဲတစ်ခုကိုကချင်ပြည်နယ်စစ်ကောင်စီရဲ့အုတ်ချုပ်ရေးရုံးမှဗုဒ္ဓဦးနေကလုပ်ခဲ့တာပါ။မတ်လ12ရက်မှာမူဆယ်105မိုင်နာကကျင်စန်းကြော့ဂိတ်ကိုပြန်ဖွင့်ပေးမယ်လို့ခန့်မှန်းနေကြပေမဲ့မသေးကြသေးဘူးလို့မြန်မာကုန်သွယ်တွေကပြောပါတယ်။ နေစားကိတ်ဖွင့်မဖွင့်မကျိန်းသေးသေးတဲ့အတွက်တရုတ်ကိုပို့ဖို့ခွန်ဆောင်ထားတဲ့မူဆယ်ကုန်တွေကိုမြန်မာကုန်တွေကနေရက်ပြန်တင်နေကြပါတယ်။မြန်မာနိုင်ငံဘက်မှာသတိထားသွားလာကြဖို့တရုတ်နိုင်ငံညာရေးဌာနရဲ့ထုတ်ပြန်ချက်ဟာလာမယ့်ဩဂုတ်လ30ရက်နေ့အထိအကျုံးဝင်တယ်လို့မြန်မာဘာသာနဲ့ဖော်ပြတဲ့တရုတ်သတင်းဌာနတချို့မှရေးသားကြပါတယ်ခင်ဗျာ။